အခုတော့ဒီထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်မှာဖေဖော်ဝါရီလ၄ရက်နေ့ကရခိုင်ပြည်နယ်ကလာတဲ့ရခိုင်လူမျိုး၁၈ဦးဖမ်းဆီးခံခဲ့ရတဲ့ပတ်သက်ပြီးတော့ကျမတို့ BOE မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လာနေကြတဲ့မြန်မာနိုင်ငံသား၁၈ဦးကိုထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေပူးပေါင်းပြီးဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာလူကုန်ဦးသမားတွေနဲ့ချိတ်ဆက်ပြီးမလေးရှားနယ်စပ်ထိသွားဖို့အတွက်စောင့်ဆိုင်းနေတော့မှာပဲဖမ်းမိခဲ့တာဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ဆက်ချတော့တယ်လမ်းတရားလူတွေရောက်ပါလို့ဆိုတော့ခဏမှမြည်ရတော့ပေါ့ထိုင်းဒေသနဲ့တပတ်စမှာပိုင်းနဲ့ဖြတ်ပြီးတော့ရေးလာတာပြေးမှာသူတို့စောင့်နေစောင့်နေဆိုတော့သူတို့ကဒီလိုအချမ်းမှရှိတဲ့ထိုင်းလူဟိုကဒီမောင်ခိုးလေးဒီကုန်းကူးတဲ့လူတွေရဲ့အဲ့ဩစတြေးလျအောင်ဆောင်နေပါတော့နော်အဲ့မှာသူတို့ပြောဝင်ရဆိုလို့ရှိရင်တော့တရားကိုမကောင်းနဲ့မလင်းတဲ့ဆိုင်ကိုသူတို့ကတွားမှာသူတို့ကရခိုင်သားစစ်စစ်တွေပဲ
ထိုင်းတောင်ပိုင်းမှာလည်းတရားဝင်ဝင်ပေါက်နှစ်ပေါက်ကလွဲရင်တရားမဝင်တဲ့ဝင်ပေါက်တွေအများကြီးရှိတာမို့တောလန်းတွေကိုသုံးပြီးအလုတ်ကင်ရှာဖို့အတွက်လာကြတဲ့သူတွေဟာအများအတန်းခိုးဝင်လာနေကြတာဖြစ်တယ်လို့လည်းဆိုပါတယ
်ဟုတ်ဟုတ်ပထမနေ့ကတော့ဒီအဲမအချောင်းပြောနော်အဲ့ဒါမှကြည့်တယ်ဆိုရင်ဒီဝင်ထွက်လို့ရတဲ့ဟိုပါဘောသူဝင်ပေါက်တော့ဘာလို့ဒီတင်ဝင်ဆက်လို့ရတဲ့အပေါက်ပေါင်းက20နှစ်ပြည့်ရရှိတယ်ဆိုတော့ဒီနေရာကြီးကအချင်းကြီးဝင်လို့ရတယ်ဒီမိကြီးခြာမိကလေးခြာရတယ်နောက်ဘက်ကကျတော့အပေါက်ကကျတော့တောင်လေးခြာရတယ်ခြာရတော့တောင်းကနေဖြတ်ပြီးတော့ဝင်လို့ရတယ်ဟု
တ်စစ်စေးရဲ့ခိတ်တွေများတဲ့လမ်းတွေကိုရှောင်ကွင်းပြီးစစ်စေးရဲ့ခိတ်တွေနည်းတဲ့လမ်းကိုသုံးလာတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ
်ဒီဘုံကကျတော့သူကစုံပေါ့ခြာရတဲ့လမ်းကစုံဘုံကနေပြီးတော့ကစူရထံနေနေကျွန်တော်တွေခွဲရတာအဲ့တော့ဒီကြားရရပြန်အောင်တုံးလိုက်ပြီးဒီရနောင်းတဲ့အချောင်းသိမကတော့အဲ့တော့ရနောင်းကလည်းကျွန်တော်တို့ဒီဖုတ်ကက်ဖန်ငါကိုဖြတ်တဲ့လမ်းကစီးစီးစီးစီးများစစ်တပ်ကြီးတွေရှိတာပါ။သင်ပေါ်ကနေပြီးတော့ကျွန်တော်တို့စစ်ကကမျိုးဖြတ်ဖြတ်ပြီးတော့မှကျွန်တော်တို့နှခုံးကြီးအများကိုဖြတ်အဲ့ဒီလမ်းကိုတုံးတာများတယ
်။အခုဆိုရင်2019ခုနှစ်အစကစပြီးထိုင်းတောင်ပိုင်းမှာလူကုန်ကူးမှု6ကြိမ်တည်းမနေဖမ်းဆီးမိပြီးလူကုန်ကူးခံရသူ150လောက်ဖမ်းဆီးခံရပါတယ်။2018ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ကိုသွားကြမဲ့လူကုန်ကူးခံရသူ1000ထက်မနည်းဟာဖမ်းဆီးခံရပါတယ်။ထိုင်းတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေစက်တိုက်လုပ်လာတဲ့အခုရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းရှမ်းမိုင်ခရိုင်ဒွိုင်းစကစ်လမ်းမပေါ်မှာလူကုန်ကူးလာတဲ့ကားနှစ်စီးနဲ့အတူထိုင်းနိုင်ငံသားနှစ်ဦးကိုနယ်မြေစစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ကားနှစ်စီးပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတွေနဲ့ကလေးငယ်အများဆုံးပါဝင်တဲ့လူအယောက်30ကိုစိုက်ပျိုးရေးခြံနေမှာသုံးဖို့နဲ့အိမ်ပေါ်ရီအဖြစ်အလုပ်သွင်းပေးဖို့အတွက်ခေါ်လာခဲ့တာဖြစ်ကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံသားတွေစီကနေအလုပ်ကင်ရှာဖွေပေးမယ်ဆိုပြီးတဦးကိုဘန်းဝင် 9,000 ကနေ 10,000 ထိယူပြီးလူပွဲစားတွေကချင်းမိုင်ဒေသကမြို့နယ်တွေမှာအလုပ်ကျန်းသမားတွေအဖြစ်လက်ရောင်းစားနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။